ရွှေတကုံဖျားတောင်မောင်မုတ်ကဆရာကြီးရဲ့ကူဝိမှန်မှာထိမ့်မှတ်ခန္ဓာကျင်းပခွင့်မရတာနှစ်ပေါင်း38နှစ်ရှိပြီဖြစ်ပြီးဒီနှစ်မှာပထမအဆုံးအကြိမ်ပြန်လည်ကျင်းပခွင့်ရခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့1986ခုနှစ်မတ်23ရက်နေ့မှားရပြီးရေတော်ဘုပေါ်ပေါက်ခဲ့ပြီးနောက်မှာဆရာကြီးသခင်ကိုရောင်မိုင်းကူဝိမှန်မှာထိမ့်မှတ်ခန္ဓာကျင်းပခွင့်ကိုအဲ့ဒီချိန်တည်းကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရကပိတ်ပင်ခဲ့တာပါ။ဒီနှစ်မှာပြန်လည်ကျင်းပခွင့်ပေးပေမယ့်ဒဂုံမျိုးနယ်အုပ်ချုပ်ရေးမှူးရုံးကစည်းကမ်းချက်12ချက်ထုတ်ပြန်ထားတယ်လို့ဆရာကြီးသခင်ကိုရောင်မိုင်းရဲ့မြေသမတ်ဖြစ်သူစာရေးဆရာဦးတန်းစိုးနိုင်ကပြောပါတယ
်။စည်းကမ်းချက်12ချက်လောက်ဆိုတာပါတီကျွေးကြော်တာနေနိုင်ငံရေးကျွေးကြော်တာနေတော့ပါတီစာဆောင်စာရမ်းနေဖြန့်ဝေတာတို့မလို့อ่ะနောက်ပြီးတော့အတန်ချက်ဆက်တူပါတွေကိုလည်းအများပြည်သူကြားအောင်ကျွန်တော်တို့မလို့อ่ะအဲ့လိုကန့်သတ်ချက်တွေတချို့ရှိတော့ညာလဲကျွန်တော်ကဒီနေရာမှာလုတ်ခွင့်ပြုတဲ့အတွက်လုတ်ခွင့်ရတဲ့အတွက်ကျွန်တော်ဒီနေ့ကတော့ခရိုင်နယ်ပုံမူထူကြပြီးတော့ကျွန်တော်တို့ကျင်းအားရမှုရှိပါတယ်။အရင်တုန်းကဆိုရင်တော့ကျွန်တော်တို့ကြာကူဓမ္မယုံမာတို့ကျွန်တော်ကူရှိမာတို့ကျွန်တော်တို့လုတ်ခွင့်ရခဲ့တယ်။ကျွန်တော်တို့1986ခုနှစ်မတိုင်ခင်အထိလုတ်ခဲ့ရခွင့်ရခဲ့တယ
်။အဲ့ဒီအခမ်းအနားကိုတက်ရောက်လာသူတွေကဆရာကြီးသခင်ကိုရောင်မိုင်းကိုအလေးပြုခြင်း၊ကြပြဆရာများတမက်ကတဝင်လာဖတ်ကြားခြင်း၊ဆရာကြီးအတွက်ကြပြရွတ်ဆိုခြင်းတွေကိုပြုလုပ်ခဲ့ပါတယ်။ခန္ဓာကိုတက်ရောက်လာတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်နိုင်ရကဦးတင်ဦးကဆရာကြီးသခင်ကိုရောင်မိုင်းလိုလာတဲ့ငြိမ်းချမ်းရေးရှိအောင်စူးစမ်းကြဖို့ပြောကြားခဲ့ပါတယ
်။ကျွန်တော်တို့ကသူ့ရဲ့စိတ်ထဲမှာအမနာမှာလိုလာနေတဲ့ငြိမ်းချမ်းရေးကိုဖြစ်မြောက်အောင်မြင်အောင်ကျွန်တော်တို့ပြည်သူပြည်သားတွေရောအဖွဲ့အစည်းတွေရောကျွန်တော်တို့အားလုံးအပါအဝင်တက်မတော်စစ်သားစစ်တီသားများကရောတိုင်းရင်းသားများအားလုံးကရောဆက်လက်ပြီးတော့ငြိမ်းချမ်းရေးရသည့်အထိနော်အရေးရှိနေတဲ့ပြည်ပကလက်နဲ့ဖြစ်တဲ့ပြည်ပကကိုအကုန်လုံးရပ်ဆိုင်ပြီးတော့အလုံးပြောကြဆိုကြဆုံကြတွေ့ကြညီနေကြအဖြစ်ရှားကြဒါမျိုးကိုလှုပ်သွားခြင်းအပြင်ကျွန်တော်ဘာဘာမိုင်းထားခဲ့တဲ့သူမနာကိုမနာဆိုတဲ့ဆောင်ပေါ်အတိုင်းဆက်လက်ပြီးတော့လုံမှန်ကြိုးပမ်းသွားခြင်းအပြင်တန်ဋိတာပြုကြပါစို့
ဒီဘောမင်းပါတော်မူပြီးနောက်ပိုင်း18နှစ်မြောက်အမျိုးသားနေ့အတွက်ဆရာကြီးသခင်ကိုရောင်မိုင်းရေးသားခဲ့တဲ့မျိုးသားနေ့လေးကြိုးကြီးကိုကြပြဆရာမောင်လင်းရိတ်ကရွတ်ဖတ်ခဲ့ပါတယ်ဆရာကြီးရေးသားခဲ့တဲ့ကြပြပေါင်းများစွာတဲ့ကမျိုးသားနေ့လေးကြိုးကြီးကိုရွတ်ဖတ်ဖြစ်ပုံကိုကြပြဆရာမောင်လင်းရိတ်ကအခုလိုပြောပါတယ်
ဘာကြောင့်ဆိုတော့အဲ့မျိုးသားကြီးနေ့လေးကျိုးကြီးမှာဆရာကြီးကကွယ်လွန်သွားရှာတဲ့ဒီဘောဘီရင်နဲ့စုဖျားလက်ပါသွားတာကိုသူကမြတ်အောင်တိုက်ကနေပြီးတော့သူကသွားကြတာကိုမြတ်အောင်တိုက်ကနေပြီးတော့သူကြည့်ပြီးတော့မျိုးသားစိတ်တွေတဖွာဖွာပေါ်ခဲ့တယ်ဆိုတော့ဒီမှာလဲဘာပဲပြောပြောဆရာကြီးရဲ့ဂူဘိတ်မှာအနားမှာဒါကျွန်တော်တို့နမ်မတော်ကြီးစုဖျားလက်ရဲ့ဂူတင်ချိုင်းလည်းရှိနေပါတယ်အဲ့တော့အဲ့အကြောင်းလဲသူကနမ်မတော်သခင်ကိုတော်မိုင်းဆိုပြီးတော့သူကဖွဲ့ထားတာပါအဲ့ဒါကြောင့်ကျွန်တော်အဲ့ဒီကြပြာကိုပဲရွတ်ဖတ်ပါ
တို့မှာစီယုံနာယကတူဖြစ်တဲ့ဆရာကြီးသခင်ကိုတော်မိုင်းဟာမြန်မာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းခဲ့သူတူဖြစ်ပြီးလွတ်လပ်ရေးရပြီးနောက်ပြည်ရင်းစစ်ဖြစ်ပွားနေချိန်မှာလဲပြည်ရင်းငြိမ်းချမ်းရေးရရှိဖို့ကြိုးပမ်းခဲ့တဲ့ငြိမ်းချမ်းရေးဖခင်ကြီးဖြစ်ပါတယ်ဆရာကြီးဟာ1964ခုနှစ်ဇူလိုင်လ23ရက်မှာလူကြီးယောဂနယ်ကွယ်လွန်ခဲ့တာဖြစ်ပြီးအများပြည်သူဂௌရဝပြုနိုင်အောင်ရွှေတကုံဖျားတောင်ပတ်မုတ်အနီးမှာဆရာကြီးရဲ့ဂဝိမှန်ကိုတိဆောက်ထားခဲ့တာဖြစ်ပါတယ်ဒီနေ့အခမ်းအနားကိုဆရာကြီးသခင်ကိုရောင်မိုင်းမိသားစုဝင်တွေမြို့သားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေဆရာကြီးဆရာများအသင်းသမဂ္ဂဗျာဆရာများအသင်းသမဂ္ဂကအဖွဲ့ဝင်တွေတက်ရောက်ခဲ့ကြပါတယ်ရှင်